ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံကအကျဉ်းတောင်ခုနှစ်ခုမှဖြစ်ပွားခဲ့တဲ့စုပူမှုတွေနဲ့ပတ်သက်လို့ဖြစ်စဉ်အမှန်ပေါ်ပေါက်ရေးအတွက်ထိထိရောက်ရောက်စုံစမ်းစစ်ဆေးဆောင်ရွက်သွားမယ်လို့နိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။မေလ9ရက်နေ့နေစွန်းနဲ့ထုတ်တဲ့အဲ့ဒီထုတ်ပြန်ချက်ထဲမှာနိုင်ငံတော်သမ္မတဟာပြစ်ဒဏ်လွန်ကြီးခွင့်ပေးရေးအတွက်တက်ကြီးရွယ်အိုတွေနာရာရှိကျမ်းမာရေးမကောင်းသူတွေအမျိုးသမီးတွေလူငယ်တွေမတန်ဆွမ်းသူတွေစတဲ့အကျဉ်းသားအကျဉ်းသူတွေကိုရွေးချယ်ရေးမူဝါဒနဲ့အညီစနစ်တကျစီစစ်ပြီးတော့လွှတ်ပေးခဲ့တဲ့အကြောင်းဒါပေမဲ့လို့ကလေးမျိုးအကျဉ်းတောင်ဖအံအကျဉ်းတောင်ရွှေဘူအကျဉ်းတောင်မြစ်ကြီးနာအကျဉ်းတောင်တဝဲအကျဉ်းတောင်ပါရဝရီအကျဉ်းတောင်နဲ့ပသိမ်အကျဉ်းတောင်တွေမှာအကျဉ်းသားစုပ်မှုတွေဖြစ်ပွားခဲ့တဲ့အကြောင်းအဲ့ဒီအကျဉ်းတောင်တွေကအကျဉ်းသားတွေရဲ့တောင်းဆိုမှုတွေဟာတသဘောတည်းဖြစ်နေတဲ့အကြောင်းအဲ့ဒီထောင်တွင်းစုပူမှုတွေကိုအချင်းသားတချို့ကလက်ကင်ဖုန်းနဲ့လူမှုကွန်ရက်ပေါ်မှာ live ရှင်တင်ခဲ့တဲ့အကြောင်းဒါကြောင့်အဲ့ဒီအချင်းတော်စုပူမှုတွေမှာချိတ်ဆက်မှုတွေနဲ့သွေးထိုးလှုံ့ဆော်မှုတွေရှိနေတယ်လို့သုံးသပ်ထားကြောင်းဖော်ပြထားပါတယ်ဒီအချင်းတော်စုပူမှုတွေနဲ့ပတ်သက်ရင်တချို့နိုင်ငံရေးသမားတွေကဒါဟာသမယိုးကျပြဿနာတစ်ခုမဟုတ်ဘူးတစုံတရာပယောဂပါနိုင်တယ်နောက်ွယ်ကနေပြီးတော့ကြိုးကင်စီစဉ်သူတွေရှိနိုင်တယ်လို့သုံးသပ်ကြပြီးတချို့ကတော့လည်းသမရရဲ့ပြစ်ဒဏ်လွန်ကြီးခွင့်ပေးတာကိုပေါ်ပြတဲ့ပုံစံမှာအားနည်းချက်ရှိနေတာကြောင့်အခုလိုမလိုလားအပ်တဲ့ပြဿနာပေါ်လာရတာဆိုပြီးထောက်ပြတာတွေလည်းပဲရှိပါတယ်ဒီကိစ္စတွေနဲ့ပတ်သက်ပြီးဂုရပလေ့လာတင်ပြသွားပါမယ်ဒီကနေ့မြန်မာနှစ်ဆန်းတရနေ့ကအစနိုင်ငံတော်သမ္မတဟာပြစ်ဒဏ်လွန်ကြီးချမ်းသာခွင့်အမိန့်ကိုထုတ်ပြန်ပေးခဲ့ပါတယ်အဲ့ဒီထုတ်ပြန်စာတွေမှာမြန်မာနှစ်သိက္ခူအချင်းအခါသမယအထင်မှအနေနဲ့၎င်းပြည်သူလူထုနှလုံးစိတ်ဝမ်းအေးချမ်းရင်းနဲ့လူသားချင်းစာနာထောက်ထားမှုကိုအလေးထားပြီးတော့၎င်းအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ချောမွေ့အောင်မြင်စေဖို့နဲ့အမျိုးသားပြန်လည်တည်မြဲရေးအထောက်အကူပြုစေဖို့အတွက်၎င်းအကျဉ်းဆောင်တွေမှာပြစ်ဒဏ်ကြခံနေရတဲ့အကျဉ်းသားဘယ်နှယောက်ကိုရာဇဝတ်ကျင့်ထုံးဥပဒေပုံမှ401ပုံမှခွဲ1နဲ့အညီစည်းကမ်းသတ်မှတ်ချက်မထားဘဲနဲ့လူငြိမ်းချမ်းသာခွင့်ပေးလိုက်တဲ့ဆိုပြီးတော့ဖော်ပြထားပါတယ်။သမရရဲ့ပြစ်ဒဏ်လူငြိမ်းသက်သာခွင့်အမိန့်မှာဘယ်လိုအမှုတွေနဲ့ပတ်သက်ပြီးဘယ်လိုအချက်အလက်တွေနဲ့ပြည်စုံတဲ့သူတွေကိုဘယ်လိုလွန်ကြီးခွင့်ပေးလိုက်တယ်ဆိုတာဖော်ပြမထားပါဘူး။ဒါအပြင်အဲ့ဒါနဲ့ပတ်သက်ပြီးတော့တီးသန့်သတင်းထုတ်ပြန်ပေးတာပြောဆိုထားတာတွေလည်းပဲမရှိပါဘူး။တတရအချင်းလွန်ကြီးခွင့်ထုတ်ပြန်ပြီးမှပဲကရားပြည်နယ်လွိုက်ကော်မှာရောက်နေတဲ့သမရရုံညွန့်ချိုင်းမှုချုပ်ဦးစော်ထေးကအခုလွှတ်ပေးလိုက်သူတွေထဲမှာသမရစီကိုတိုက်ရိုက်တင်ပြအတနာခံထားတဲ့ရိုက်တာသတင်းတော်2ယောက် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအဖွဲ့ဝင်23ယောက်ကျန်တာတွေကမူးယစ်ဆေးဝါးနဲ့ပတ်သက်တဲ့အမှုတွေကဖြစ်ပြီးတော့စိတ်ကြွစေအပြာ30အောက်မိတဲ့သူတွေလည်းပဲပါရှိတယ်။အဲ့ဒီထဲထဲမှာသရုပ်ဆောင်မိုးအောင်ရင်လည်းပဲပါတယ်လို့ပြောကြခဲ့ပါတယ်။ဘယ်အမှုတွေဘယ်ပုံမှန်တွေကိုဘယ်လိုအခြေအနေအောက်မှာလွန်ငင်းခွင့်ပေးတယ်ဆိုတာထုတ်ဖော်ပြောဆိုတာမရှိပေမဲ့လည်းသမရရဲ့လွန်ငင်းခွင့်3ချိန်ပေးခဲ့တဲ့လူပေါင်း2300ကျော်မှာအများစုကြီးကတော့မူးယစ်ဆေးဝါးမှုတွေဖြစ်ပါတယ်။ဖြစ်နိုင်တာကတော့မူးယစ်ဆေးဝါးဥပဒေနဲ့ပတ်သက်ရင်2018ခုနှစ်ထဲမှာဥပဒေတော်ဖြင့်ပြင်ပြီးခဲ့ပြီးအဓိကပြင်လိုက်တာကမူးယစ်ဆေးဝါးသုံးဆွဲသူတွေကိုထောင်ဒဏ်ချမှတ်နိုင်တဲ့ပုံမှန်15ကိုပယ်ဖျက်ပေးလိုက်တာပါဒါပေမဲ့လို့မူးယစ်ဆေးဝါးလက်ဝဲတွေ့ရဆိုတာနဲ့တပြားဖြစ်ဖြစ်နှစ်ပြားဖြစ်ဖြစ်အနည်းဆုံးထောင်ငန်းနဲ့ချရမယ်ဆိုတဲ့ပုံမှန်16သုံးဆွဲဖို့လက်ဝဲထားသည့်တိုင်အောင်အရေအတွက်အဖြစ်နည်းနည်းလေးများတဲ့ဥပမာစိတ်ကြွစီအပြား30ဆိုရင်ရောင်းဝယ်ဖို့လက်ဝယ်ထားသည်ဆိုပြီး1000ကျော်ချလို့ရတဲ့ပုံမှန်19ကကြီးတွေကိုတော့မပြင်ခဲ့ပါဘူးအဲ့ဒါလို့မပြင်နိုင်တဲ့အတွက်လည်းပဲထောင်ထဲမှာမူးယစ်ဆေးဝါးနည်းနည်းပါးပါးတွေ့ရနဲ့မမျှတတဲ့ထောင်ဒဏ်ကိုရင်ဆိုင်နေရတဲ့သူတွေအများအပြားပဲရှိနေလိမ့်မယ်လို့ခန့်မှန်းနိုင်ပါတယ်မြန်မာနိုင်ငံမှာအချင်းတောင်နဲ့ရဲဘက်စခန်း40ဝန်းကျင်ရှိပြီးတော့အချင်းသားစုစုပေါင်း900ကျော်ရှိနေပါတယ်ဒါဟာထောင်တွေကလက်ခံနိုင်တာနဲ့အများကြီးပဲပိုနေတဲ့အရေးအတွက်ပါအဲ့ဒီထဲမှာမှမူးယစ်ဆေးဝါးအမှုတွေကအများဆုံးဖြစ်ပြီးရာဂိုင်းနှုန်း40ကျော်နေပါတယ်။ဒါကြောင့်မို့သမရနဲ့အစိုးရအဖွဲ့ဟာမူးယစ်ဆေးဝါးမှုနဲ့မမျှမတပြစ်ဒဏ်ချခံထားရတဲ့သူတွေကိုဥပဒေမပြည့်နိုင်ခင်စัจ जा တသက်ခွင့်ရအောင်ထောင်ကလက်ခံနိုင်တာတဲ့အစအတန်များပြားနေတဲ့ထောင်သားအရေးအတွက်ကိုလည်းပဲရှော့ချနိုင်အောင်မူးယစ်ဆေးဝါးအများဆုံးပါတဲ့ပြစ်ဒဏ်လွန်ကြီးချမ်းသာခွင့်ပေးလိုက်ခြင်းလို့မှတ်စာနိုင်ပါတယ်။ဒါပေမဲ့ပြဿနာကဘယ်ပုံမှန်တွေကြာခံနေရတဲ့သူတွေအဲ့ဒီထဲကမှဘယ်လိုအနေအထားရှိတဲ့သူတွေကိုလွတ်ပေးပါတယ်ဆိုပြီးပွင့်ဝင်လင်းလင်းကြီးညာလွတ်ပေးတာမျိုးမလုပ်ခဲ့မီလို့အခုလိုပြဿနာပေါ်ရတယ်လို့မှန်းဆနိုင်ပါတယ်အထူးသဖြင့်မူးယစ်ဆေးဝါးသုံးဆွဲဖို့လက်ဝယ်ထားရှိမှုပုံမှန်16ကောင်ရယ်ရောင်းဝယ်ဖို့လက်ဝယ်ထားမှုပုံမှန်19ကကြီးနဲ့စုစုပေါင်း1018နှစ်ကြာခံထားရတဲ့သရုပ်ဆောင်မိုးအောင်ရင်လွတ်မြောက်သွားတဲ့အခါသူနဲ့ပုံမှန်တူ ထောင်ကြ တဲ့သူတွေက နားမလည်နိုင်ဖြစ်ပြီး အခုအဆူပူမှု အစဖြစ်သွားတာလို့ မှတ်စာနိုင်ပါတယ် ပြဿနာကို မိလောင်ရ 4ပြင့် လုပ်ပေးလိုက်တာကတော့ အကျဉ်းဆောင်တွေမှာ အခရီးလိုက်စားမှုတွေများပြီး ထောင်တွင်းမိုဘိုင်းဖုန်းတွေ ခိုးသွင်းနိုင်တဲ့အခြေအနေအထိ ရောက်ရှိနေတာပါပဲ ဒါကြောင့်လည်းပဲ လက်ရှိထောင်ဆူပူမှုပြဿနာကို စုံစမ်းဖော်ထုတ်မယ်ဆိုရင် အစိုးရရဲ့ထုတ်ပြန်ကြေညာချက် ပွင့်လင်းမြင်သာမှု မရှိခဲ့တာကို ထည့်သွင်းစဉ်းစားသင့်တယ်လို့ ပြည်ထောင်စုဝန်ကြီးဌာနလက်အောက်မှာ အကျင့်ပျက်ခြားစားမှုတွေဖြစ်ပွားပြီး စီးမြင်စည်းကမ်းလျော့ယဲနေတဲ့အကျဉ်းဆောင်တွေရဲ့အခြေအနေတွေကိုပါဖော်ထုတ်ပေးဖို့လိုအပ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။